ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ဒီနေ့ကျွန်တော်တို့ပြောပြမယ့်အကြောင်းကတော့ ံကလာတဲ့တည်းနန်းအောင်ပြောပြပေးပါရှင
်စစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုစစ်ကောင်စီကဆက်လက်နှိမ်နင်းနေတာမှာအထူးဥပဒေနဲ့တရားစွဲခံရသူတွေနေထိုင်တဲ့နေအိမ်တွေသူတို့ရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်သိမ်းဆီးနေပါတယ်အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေတွေနိုင်ငံတော်ပုံကမှုဥပဒေစတဲ့အထူးဥပဒေနဲ့ပုံမှန်တက်တရားစွဲခံရသူတို့ရဲ့နေအိမ်တွေချိတ်ပိတ်ခံခဲ့ရတာမှာခေတ္တမီဒီယာကိုတချောင်ခဲ့တဲ့သူဖြစ်တဲ့ကိုတာလွန်ဆောင်ထရဲ့ရန်ကုန်မြို့ကနေအိမ်လေးတင်စီချိတ်ပိတ်ခံခဲ့ရပါတယ်။အဲ
ကျွန်တော်တို့မကြည့်လိုက်ကြည့်လိုက်တော့သူတို့လောက်တာပေါ့နော်။အိမ်ချိတ်ပိတ်ခံရလို့ဘယ်လိုပြောရမလဲဆိုရင်တော့ကိုချင်းနေတာလေဆိုတော့ဆင်းရောတာပေါ့နော်။ဒါပေမဲ့တကယ်တော့အသက်ဆုံးသွားတဲ့လူငယ်တွေပေါ့နော်။တော်လိုင်းကြီးနဲ့ပတ်သက်တဲ့ပြေကောင်းနေနေရှင်လို့ရှင်ဒီကျွန်တော်တို့ချိတ်ပိတ်ခံရတာဘာမှပြောကြရမရှိဘူး။ပြောပါလောက်နှိုင်းရှင်ရတယ်ရှိပေါ့နော်။
NLD အစိုးရလက်ထက်ကတရားဝင်သတင်းမီဒီယာတခုအနေနဲ့မှတ်ပုံတင်ထုတ်ပြန်နေတဲ့ခေတ္တမီဒီယာကိုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီကလုပ်ငန်းလွှတ်ခွင့်လိုင်စင်ပယ်ဖျက်ခဲ့ပါတယ်။ခေတ္တသတင်းမီဒီယာရဲ့သတင်းတင်ပြမှုဟာစူပူအောင်ကြော့စီအောင်လှုံ့ဆော်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပိတ်သိမ်းခံရတာဖြစ်ပြီးမီဒီယာတိုက်ကိုဝင်ရောက်ရှာဖွေခဲ့တဲ့အပြင်အက်ဒီတာထိပ်ပိုင်းကောင်းဆောင်တွေကိုလည်းတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကကြီနဲ့စနေဦးတရားဆွဲခဲ့ပါတယ်။နောက်ပိုင်းမှာတော့အကြမ်းဖက်မှုတက်ခဲရေးဥပဒေတွေနိုင်ငံတော်ပုံကံမှုဥပဒေတွေနဲ့ထပ်ပြီးတော့တရားစွဲဆိုပြီးပိုင်ဆိုင်မှုတွေကိုတင်ယူခဲ့တာဖြစ်ပါတယ်။အထူးဥပဒေလို့ခေါ်တဲ့အကြမ်းဖက်မှုတက်ခဲရေးဥပဒေတွေနိုင်ငံတော်ပုံကံမှုဥပဒေတွေနဲ့ပုံမှန်တက်ခံရသူတွေအပြင်ဒီလိုတွေနေထိုင်နေတဲ့နေအိမ်စီးတဲ့ကားစရတွေကို၅ယူ၃ဆွဲခွင့်ပြုထားသူတွေကိုပါဥပဒေနဲ့အညီအရေးယူနိုင်တယ်လို့သူတို့က၅ရက်နဲ့ပြည်စီတွေကိုလည်းပြည်သူပိုင်အဖြစ်သိမ်းမှဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီဥပဒေကြောင့်တင်ငန်ကျုံမြို့နယ်မှာအင်္ဂါတွေတင်ထားတဲ့အိမ်ကလုံးတင်းစီခံရတဲ့အိမ်ရှင်တယောက်ကသူတို့သမီးသားစုလုံးထွက်ပြေးနေရတယ်လို့ VOA ကပြောပါတယ်။အငင်းကြဝန်ထမ်းတူဖြစ်တဲ့အဲ့ဒီအိမ်ရှင်ဟာစစ်အာဏာမသိမ်းခင်နှစ်နှစ်ခရဲကအိမ်ကိုငားရထားတာလို့ပြောပါတယ်။အဲ့ဒီအိမ်မှာငားနေကြတဲ့လူငယ်သုံးဦးကိုစစ်ကောင်စီက905ကကြီနဲ့ပုံမှန်တက်တရားဆွဲခဲ့ပြီးတဲ့နောက်တဦးကိုအိမ်မှာဖမ်းမိခဲ့ပါတယ်။သူတို့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်အကြမ်းဖက်မှုဥပဒေပုံမှန်တွေထပ်မံတက်တရားဆွဲဆိုခဲ့တဲ့အချိန်မှာသူတို့ငားနေတဲ့နေအိမ်ကိုတင်စီချိတ်ပိတ်ခဲ့တာပါ။အိမ်ပိုင်ရှင်ကတက်ဆိုင်ရာရဲစခန်းကိုတွားရောက်ဖြည့်ရှင်းဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပဲသူ့ကိုပါဖမ်းဆီးနိုင်တယ်ဆိုတာကြောင့်အခုလိုမိသားစုလိုက်ဒေးလိုရာမှာခုချိန်ထိပုံရှောင်နေကြတာပါ။နေမျိုးတစ်ခုမှလည်းစစ်တပ်ကိုလက်နက်ကင်တက်ခဲနေတဲ့ PDF အဖွဲ့ရဲ့အဝတ်အစားဒစိမ့်တွေကိုလက်ခံရိုက်နှိပ်ပေးခဲ့တဲ့ဒစိမ့်ရိုက်လုပ်ငန်းတစ်ခုကိုချိတ်ပိတ်ခဲ့တဲ့အပြင်အဲ့ဒီလိုလုပ်ပေးတဲ့အတွက်ဆိုပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေတက်ပြီးတော့အမျိုးသမီးတွေအပါအဝင်ကျန်းတဲ့မိသားစုဝင်တူလဲဖမ်းရမ်းထုတ်ခံရတာကြောင့်ရှောင်ပြေးနေရကြောင်း VOA ကပြောပါတယ်။အခုလိုအကြမ်းဖက်မှုဥပဒေတက်ပြီးတော့ပိုင်ဆိုင်မှုတွေတင်ရှိနေတဲ့အပေါ်ပြန်လည်တုံ့တက်ဖို့ဥပဒေပညာရှင်တယောက်ကအခုလိုပြောပါတယ်
။ဥပဒေမှုတစ်ခုအတွက်အမျိုးနိုင်ငံဥပဒေတင်ရှိခုရှိနေတယ်ဟုဆိုရင်သူကအမျိုးဆုံးပြည်ထောင်ဆောင်မှုဥပဒေနဲ့တရားစွဲရမယ်ဆိုဥပဒေမျိုးရှိတယ်အဲဒီကြတော့ငါကတော့အမှုနဲ့ဆွေးနွေးနေတဲ့ဒီလိုမျိုးဆိုရင်ဂျမ်ပက်တဲ့အဖြစ်ဥရင်းကိုမဆွေးနွေးနိုင်ဘူးနော်အခုကကြတော့ဒီဖြစ်တုံးတော့ဟိုအမှုကငါငါတာပြီးနဲ့ဆွေးနွေးနေကြပါသေးတယ်ဒါလို့ချက်ပြစ်သိရှိဖို့ဆိုတော့ဒီလိုကျနေအင်းဒီလိုမျိုးဆွေးရတာကြတော့တာကုန်ချင်းမှာမြင်လာတာပေါ့
စစ်ကောင်စီကချက်ပြစ်သိရှိခံခဲ့ရတဲ့နေအိမ်တွေထဲမှာ NUG ရဲ့ဖဲတွေပြည်တော်စုရဲ့ဝန်ကြီးတဦးဖြစ်တဲ့ဒေါက်တာစလန်ယံမုံစာကောင်68မျိုးဆက်ကြောင်းသားကောင်းဆောင်ကိုမင်းကိုနိုင်အနေဒီအစိုးရလက်ထက်ကဆွတ်တော်ကိုစလဲဒေါက်တာမေရီမြင့် HIV AIDS ဝေဒနာရှင်တွေအတွက်ပရာဟိတာလုပ်ငန်းတွေလုပ်ကင်ပေးနေတဲ့မဖြစ်ဖြစ်တင်ရဲ့မိခင်နဲ့အိမ်စာတွေလည်းပါဝင်ပါတယ်